COVID-19 ကရောဂါကြောင့်ထိခိုက်ခဲ့တဲ့ခီးသွောလုပ်ငန်းတိုးမြင့်ရေးယောဂါကာဝေးရေးတက်မှတ်ချက်တွေနဲ့အတူမဟာဗျူဟာချမှတ်ဆောင်ရွက်နေကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကပြောကြားခဲ့ပါတယ်။တောက်ကြနေကပြုလုပ်တဲ့အမျိုးသားခီးသွောလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီအစည်းအဝေးကိုပေးပို့တဲ့ဗီဒီယိုမိန့်ခွန်းမှာခီးသွောကဏ္ဍပြန်လည်ထူထောင်ရေးအစီအစဉ်ကိုတောင်းဆန်းစုကြည်ကအခုလိုပြောသွားပါတယ
်။ကမ္ဘာခီးသွောလုပ်ငန်းအဖွဲ့ချုပ်ကမ္ဘာခီးသွောလုပ်ငန်းကောင်စီတို့ရဲ့အကြံပြုချက်တွေနဲ့အတူဟိုတယ်နဲ့ခီးသွောလာရေးဝန်ကြီးဌာနကလုပ်ငန်းအသင်းအဖွဲ့တွေနဲ့ပူးပေါင်းပြီးခီးသွောကဏ္ဍပြန်လည်ထူထောင်ရေးမဟာဗျူဟာလမ်းပြမြေပုံကိုရေးဆွဲခဲ့ပါတယ်။ကာလတူကာလလကာလရှိမဟာဗျူဟာရည်မှန်းချက်တွေပါဝင်ရေးဆွဲထားတဲ့ဒီလမ်းပြမြေပုံကို COVID-19 ကာလမြန်မာခီးသွောလုပ်ငန်းပြန်လည်ကူစားရေးအစီအစဉ်နဲ့ချိတ်ဆက်ဆောင်ရွက်သွားမှာဖြစ်ပါတယ်။ပြန်လည်ရှင်သန်ရေးလုပ်ငန်းစဉ်မှာအကြီးဆုံးကိစ္စကတော့ခီးသွားတွေနဲ့ဝန်ဆောင်မှုပေးတဲ့ဝန်ထမ်းတွေဘေးကင်းလုံခြုံရေးပဲဖြစ်ပါတယ
်။ဒါပြင် COVID-19 တက်ရောက်မှုကုစားမဲ့မြမစီးပွားရေးနလန်ထူရေးပြုပြင်ပြောင်းလဲရေးစီမံကိန်းတစ်ခုလုံးအသေးစိတ်ကို NLD အစိုးရကမကြခင်ထုတ်ပြန်သွားဖို့ရှိတယ်လို့လည်းတောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီအတောအတွင်းမှာပဲမြန်မာနိုင်ငံမှာ COVID ရောဂါကာကွယ်ဆေးကို February လထဲမှာစတင်ထိုးပေးနိုင်ဖို့မျှော်မှန်းထားတယ်လို့တမရယုံညွှန်ကြားမှုကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နိုင်ငံတွင်း COVID-19 အတည်ပြုလူနာအရေအတွက်ဟာကြာသပတေးနေ့ကအနည်းငယ်ပြန်ပြီးညလာပြီးတဲ့နောက်တောက်ကြာနေ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအတည်ပြုလူနာစုစုပေါင်း 132,900 ကျော်သေဆုံးသူပေါင်း 2,800 ကျော်နဲ့ဆေးရုံကဆင်းခွင့်ရသူစုစုပေါင်းက 131,200 ကျော်ရှိပါတယ်ရှင်။